အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ရောဂါဆိုင်ရာတွင်းကျင်သူဒေါက်တာအန်သိုနီဖောက်ချီကသူနဲ့သမ္မတအင်ဂျူကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ခိုက်ရေးဆိုင်ရာအဖွဲ့ကတခြားအဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိဘူးလို့အင်္ဂါနဲ့သက်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်
To my knowledge, I know for sure, but to my knowledge, none of us have ever been told to slow down on testing.
ဒီရောဂါတိုက်ခိုက်ရေးအဖွဲ့ဝင်တယောက်အနေနဲ့ကျွန်တော်ရောကျွန်တော်အဖွဲ့သားတွေပါအကုန်လုံးကကျွန်တော်သိတယ်လို့ဆိုရင်ဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေအရှင်လျှော့ပြီးလုပ်ဖို့ဘယ်သူ့ကိုမှလာပြီးညွှန်ကြားထားတာမရှိတယ်လို့တကယ်တမ်းပြောရရင်ကျွန်တော်တို့ကစမ်းသပ်စစ်ဆေးမှုတွေကိုတိုးပြီးလုပ်နေတာပါလို့ဒေါက်တာဖောက်ချီကအင်္ဂါနေ့ပြုလုပ်တဲ့အောက်တိုဘာ10ရက်နေ့ကုသရောင်းဝယ်ရေးဆိုင်ရာကော်မတီရှင်းမှောက်ကြားနာပွဲမှာပြောကြားခဲ့တာပါအခုလိုဒေါက်တာဖောက်ချီမထွက်ဆိုခင်နိုင်ပိုင်းတွင်းမှာပဲသမ္မတထရမ့်ကစနေနေ့ကသူအိုကလာဟိုမားပြည်နယ်တူဆာလူလူစုဝေးပွဲမှာပြောကြားခဲ့တဲ့အတိုင်းပဲဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သူ့အစိုးရအဖွဲ့ကိုပန်ကြားခဲ့တယ်လို့ပြောကြားခဲ့တာပါအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအတွက်စစ်ဆေးမှုတွေပိုးပြီးတော့လုပ်တယ်မလုပ်တယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC အကြီးအကဲဒေါက်တာရောဘတ်ရက်ဖီးကိုမေးတဲ့အခါမှာတော့အချိန်ကြီးစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုပ်လဲလုံဆောင်နေတယ်လို့ဒီလိုလုပ်ခဲ့တဲ့အတွက်တိုးတက်မှုတွေရခဲ့တာကြောင့်ဆက်ပြီးလုပ်ရအောင်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။ကမ္ဘာတစ်လောဒီရောဂါအကူးစက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာတော့လူပေါင်း 1.3 သန်းကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ဒီရောဂါအကူးစက်သူတိုးလာနေမှုကလည်းအင်္ဂါနေ့မှာစစ်တော်ကျန်းမာပွဲကျင်းပတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။